လွတ်လပ်စွာထုတ်ဖော်ပြောဆိုမှုအပေါ်ထိုင်းအစိုးရကလက်တလောဖိနှိပ်နေတဲ့အပေါ်မှာကုလသမဂ္ဂကဝေဖန်ပြစ်တင်လိုက်ပါတယ်။ထိုင်းနိုင်ငံမှာဖွဲ့စည်းပုံဆိုင်ရာလူမှုစန္ဒခံယူပွဲပြုလုပ်ရေးအဥပဒေကိုမကြခင်ကပြဋ္ဌာန်းခဲ့ပြီးတဲ့နောက်ဒီဥပဒေနဲ့ဖမ်းဆီးအရေးယူမှုတွေကိုလုပ်နေပါတယ်။ဖွဲ့စည်းပုံမူကြမ်းရေးဆွဲမှုနဲ့ပတ်သက်လို့ထုတ်ဖော်ဝေဖန်သူတွေတရင်ရယူဖို့ကြိုးပမ်းသူတွေကိုဥပဒေအရအရေးယူဖို့စစ်အစိုးရကအမိန့်ထုတ်ပြန်ထားတဲ့အပေါ်သူ့အနေနဲ့အလွန်စိုးရိမ်နေလို့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုမြင့်တင်ရေးနဲ့ကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောကြားခဲ့ပါတယ်။ဖွဲ့စည်းပုံမူကြမ်းနဲ့ပတ်သက်လို့သဘောထားထုတ်ဖော်နေသူတွေကိုအရေးယူမဲ့အစားထိုင်းအစိုးရအနေနဲ့ဖွဲ့စည်းပုံအတွက်လူမှုစန္ဒခံယူပွဲမှာပြည်သူတွေရဲ့သဘောထားလွတ်လွတ်လပ်လပ်ထုတ်ဖော်နိုင်ဖို့နဲ့ဒီဖွဲ့စည်းပုံနဲ့ပတ်သက်လို့တည်တည်ချာချာသဘောပေါက်မဲပေးနိုင်ကြဖို့အခြေအနေတွေကိုအားပေးသင့်တယ်လို့အထူးကိုယ်စားလှယ်ဒေးဗစ်ကေးကပြောကြားခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာဖွဲ့စည်းပုံမူကြမ်းကိုဩဂတ်လ9ရက်နေ့မှာစန္ဒခံယူပွဲကျင်းပဖို့စီစဉ်ထားပါတယ်။ဖွဲ့စည်းပုံမူကြမ်းအပေါ်ထုတ်ဖော်ဝေဖန်ခဲ့လို့စစ်ဆေးမေးမြန်းခံရသူဒါမှမဟုတ်တရားစွဲခံရသူဘုံဟာဂျွန်လာရဲက86ရောက်မနေရှိပြီလို့သတင်းတွေနဲ့သိရကြောင်းကုလသမဂ္ဂရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။